မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Snapdragon 8CH Gen 2အသုံးပြုထားတဲ့ကမ္ဘာပထမဆုံး laptop ဆိုတဲ့သတင်း Dimensity 7205G processor အသုံးပြုထားတဲ့ Huawei Enjoy 20 Plus 5G နဲ့ Enjoy 20ဆိုတဲ့သတင်း Mobile နိပညာကိုအသုံးပြုပြီးတောင်သူလက်သမားများအတွက်အသိပညာဖြန့်ဝေပေးတဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ Snapdragon 8CH Gen 2အသုံးပြုထားတဲ့ကမ္ဘာပထမဆုံး laptop ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်အစ်စာဟာမကြသေးခင်ကမိတ်ဆက်ထားတဲ့ Qualcomm Snapdragon 8CH Gen 2ကိုအသုံးပြုထားတဲ့ Spin 7 laptop ကိုထုတ်ဖော်ပြသလိုက်ပါတယ်အစ်စာ Spin 7ဟာ 2-in-1 ထုတ်ကုန်ဖြစ်ပြီးတော့ IFA နည်းပညာပြပွဲအတွင်း Qualcomm ကမိတ်ဆက်ခဲ့ပါတယ် 8CH Gen 2 laptop တွေဟာ battery တာရှည်ခံပြီးတော့စွမ်းဆောင်ရည်အလွန်ကောင်းမွန်ကလုပ်ငန်းသုံးလုံးကြုံရေးနဲ့ AI ထောက်ပံ့မှုအပြင်အစိမ့်မြင့်ကင်မရာနဲ့အသံနည်းပညာအလွန်ကောင်းတယ်လို့ကွက်ကွန်းကထုတ်ပြန်ထားပါတယ် Spin 7မှာတော့ MM Wave နဲ့ Surf 6ဂျိတ်နှုန်းထောက်ပံ့ထားတဲ့ 5G နဲ့ Wi-Fi 6တို့ပါဝင်လာပါတယ်ဒါအပြင် 360 degree လှည့်နိုင်တဲ့ပတ်တာပါဝင်ကအထူက 15.6mm နဲ့အလေးချိန် 3.1 ပေါင်ရှိပါတယ်14လက်မ Full HD မျက်နှာပြင်ကို Gorilla Glass နဲ့ကာကွယ်ထားပါတယ် Acer Spin 7 ဈေးနှုန်းနဲ့ရောင်းချမဲ့အချိန်ကိုတော့မသိသေးပါဘူးဆက်လက်ပြီး Dimensity 7205G processor အသုံးပြုထားတဲ့ Huawei Enjoy 20 Plus 5G နဲ့ Enjoy 20ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Huawei ဟာ Enjoy 20 Plus 5G နဲ့ Enjoy 20အမီရအလဲအလက်တန်းစားဖုန်းတွေကိုမိတ်ဆက်လိုက်ပါတယ် Plus model ကတော့ Mate 30 Pro နဲ့ဆင်ပြီးတော့ Screen to Body အချိုးအစားက62ရာခိုင်နှုန်းအထိပါဝင်လာပါတယ် Enjoy 20မှာတော့ရေဆက် notch နဲ့ကင်မရာအုံပါဝင်ပါတယ် Huawei Enjoy 20 Plus 5G မှာတော့ရှည်လျားတဲ့ 20:9 IPS LCD panel နဲ့အတူ 1080x2400 pixel ရုပ်ထွက်အရည်အသွေးဖြစ်ကမျက်နှာပြင်အရွယ်အစားက 6.63 လက်မရှိပါတယ် Media Touch ရဲ့အလဲအလက်တန်းစာ 5G ချစ်ဆက်ဖြစ်တဲ့ Dimensity 720ကို LPDDR4H RAM 6GB ဒါမှမဟုတ် 8GB နဲ့တွက်ဖက်ပေးထားပါတယ် Storage ကတော့ 128GB ဖြစ်ပြီးတော့ Huawei ရဲ့ NM Cap တွေကို256GB အထိတိုးချဲ့နိုင်ပါတယ်ကင်မရာကတော့ကြောဘက်မှာ 48MP 1.8 Aperture 8MP 2.4 Aperture Ultra Wide နဲ့ 2MP Macro နဲ့အတူ 2.4 Aperture တို့ပါဝင်လာပါတယ် Battery ကတော့ 4200mAh ဖြစ်ပြီးတော့ 40W အသွင်းမြန်ဆန်စနစ်ပါဝင်လာက Android 10 အခြေခံ EMUI 10.1 ကိုအသုံးပြုထားပါတယ် Huawei Enjoy 20 5G Manila Version မှာတော့မျက်နှာပြင် 6.6 လက်မ IPS LCD Panel နဲ့အတူ HD+ 720x1600 pixel နဲ့ 60Hz Refresh Range တို့ပါဝင်လာပါတယ်ဒါအပြင် Dimensity 720ကို RAM 4GB နဲ့ 6GB အပြင် Storage 128GB တို့နဲ့တွက်ဖက်ထားပါတယ်။အခုဖုန်းမှာ Micro SD ကပ်ပေါက်ပါဝင်ပြီးတော့ 512GB အထိထောက်ပံ့ပေးထားပါတယ်။ Battery ကတော့ 5000mAh ဖြစ်ပြီးတော့တန်ဝက်အားသွင်းစနစ်ပါဝင်လာပါတယ်။ဘေးဘက်မှာတော့ Fingerprint Reader ကိုထည့်သွင်းထားပါတယ်။ Enjoy 20 5G ကိုအနက်ရောင်၊ရွှေရောင်အစိမ်းနဲ့ပန်းရောင်ထုတ်လုပ်ထားပါတယ်။ 4GB ကတော့$250ကျတင်ပြီးတော့စကီကတော့$280ကျသင့်နိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့မိုဘိုင်းနည်းပညာကိုအသုံးပြုပြီးတော့တောင်သူလယ်သမားတွေအတွက်အသိပညာဖြန့်ဝေပေးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Orido မြန်မာနဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့မှစိုက်ပျိုးရေး၊မွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဌာနမှစိုက်ပျိုးရေးဦးစီးဌာန၊စိုက်ပျိုးရေးသုတေသနဦးစီးဌာန၊မွေးမြူရေးနဲ့ကုသရေးဦးစီးဌာနတို့နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝင်ကြီးဌာနမှမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနတို့ကိုတောင်သူလယ်သမားတွေအတွက်မိုဘိုင်းနည်းပညာကိုအသုံးပြုပြီးတော့အသိပညာဖြန့်ဝေပေးနိုင်ရန်လိုအပ်တဲ့ IT ပစ္စည်းတွေကိုပံ့ပိုးပေးအပ်ခဲ့တယ်လို့သိရပါတယ်။ကွန်ပျူတာများ laptop များ projector များတက်ပလက်များကင်မရာများပရင်တာများအသံဖန်းဆက်အဖြည့်သွင်းအသုံးပြုနိုင်ပြီးတော့သေဆောင်နိုင်တဲ့အသံချက်ဆက်အပါအဝင် IT ပစ္စည်း50ခန့်ကိုရေရှည်တည်တံ့သောစီးပွားရေးလုပ်ငန်းများနဲ့စိုက်ပျိုးရေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးစီမံကိန်း SEAD ရဲ့လုပ်ငန်းစဉ်တစ်ရက်အနေနဲ့ပံ့ပိုးပေးခဲ့ခြင်းဖြစ်တယ်လို့သိရပါတယ် အဆိုပါစက္ကရိယာတွေကိုတောင်သူလယ်သမားများနဲ့မွေးမြူရေးလုပ်ငန်းဆောင်ရွက်နေသူတွေကအသက်မွေးမှုနယ်ပယ်အသီးသီးမှာသုံးဝင်စေမဲ့စိုက်ပျိုးရေးနဲ့မွေးမြူရေးဆိုင်ရာအကြံပြုချက်တွေနဲ့အချိန်နဲ့တပြေးညီမိုးစလသတင်းတွေကိုရရှိနိုင်ရန်အတွက်မိုဘိုင်းသုံး application နဲ့ digital channel တွေကိုအသုံးပြုပြီးတော့ဖန်တီးဖြန့်ဝေပေးရန်အတွက်အသုံးပြုမှာပဲဖြစ်ပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဉာဏ်ပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။